မြန်မာနိုင်ငံမှာဆင်းရဲနှွမ်းပါမှုကျဆင်းလာနေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP နဲ့ကမ္ဘာ့ဘဏ်တို့ပူးတွဲပြုလုပ်တဲ့သုတေသနအစီအစဉ်ခန်းစားစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံအတွက်ကဆင်းရဲနှွမ်းပါတဲ့လူဦးရေဟာ2005ခုနှစ်မှာ 48.2% ခန့်နှုန်းရှိခဲ့ရာက2019ခုနှစ်မှာတော့ 24.8% ခန့်နှုန်းအထိကျဆင်းသွားတယ်လို့မြန်မာနေထိုင်မှုအခြေအနေစစ်တမ်းလို့ခေါ်တဲ့ဒါ2017မြန်မာ living conditions survey အစီအခံစာမှာဖော်ပြထားပါတယ်စစ်တမ်းကောက်ထားတဲ့ကာလအတောအတွင်းမြန်မာနိုင်ငံရဲ့လူဦးရေတိုးလာပေမဲ့ဆင်းရဲနှောင့်ပါတဲ့လူဦးရေဟာ 18.9% ခန့်နှုန်းကနေ 17.8% ခန့်နှုန်းအထိကျဆင်းသွားတယ်လို့အစီအခံစာကတွေ့ရှိလိုက်ရတာပါစစ်တမ်းကောက်ယူခဲ့တဲ့အချက်လက်တွေထဲမှာမြန်မာကြီးလက်ဒေသကအိမ်ဆောင်စုတွေမှာလျက်စစ်မီတန်ဆင်းတဲ့တောက်သုံးရေတယ်လီဖုန်းနဲ့ကွန်ပျူတာတွေကိုအသုံးပြနိုင်ရင်ရှိမရှိဆိုတဲ့အချက်တွေနဲ့ကလေးငယ်တွေစာတမ်းမြောက်မှုနှုန်းလိုအချက်တွေလည်းအဓိကပါဝင်ပါတယ်အစီအခံစာပါအချက်အလက်တွေက2019ခုနှစ်ကကိန်းဂဏန်းတွေကိုအခြေခံထားတာဖြစ်တဲ့အတွက်လက်ရှိကာလနဲ့ဆိုရင်တော့အပြောင်းအလဲတွေလည်းရှိနိုင်တယ်လို့ဘ ਹੁ အစီအင်းအူစီဌာနညွှန်ကြားမှုချုပ်ဦးဆမ်းမြင့်ကပြောပါတယ်ဆင်းရဲမှုနှုန်းကျဆင်းသွားတဲ့ဆိုပေမဲ့လည်းမျော်လင့်မထားတဲ့ကျန်းမာရေးပြဿနာနဲ့အလုပ်လက်မဲ့လိုကိစ္စမျိုးတွေကြောင့်စီးပွားရေးအခက်အခဲတွေဖြစ်သွားနိုင်တဲ့လူတန်းစားတွေရှိနေသေးတယ်လို့လည်းဦးဆမ်းမြင့်ကပြောပါတယ်